ရေးသွဲစိုက်ပျိုးဖို့လက်စစ်ဓာတ်ထုတ်လုပ်ဖို့နဲ့မြို့ပြတွေမှာဆက်မှုလုပ်ငန်းတွေအတွက်ရေးပေးဝေဖို့ရည်ရွယ်ချက်တွေနဲ့မြစ်တွေပေါ်မှာရေကားတာတွေတည်ဆောက်တာပဲဖြစ်ပါတယ်။ဒါကြောင့်လဲ1950ပြည့်နှစ်ကစလို့ကမ္ဘာမှာရေကားတာကြီး9000ကနေ4000အထိတိုးချဲ့တည်ဆောက်လာပါတယ်။ရေကားတာအမြင့်ဟာ15မီတာဒါမှမဟုတ်49ပေကျော်ရင်ရေကားတာကြီးအဆင်းလို့သတ်မှတ်ပါတယ်။အင်ဂျင်နီယာတွေကတော့လက်စစ်ဓာတ်ထုတ်လုပ်ဖို့ရေကားတာတွေတည်ဆောက်တာဟာမြစ်ထဲကရေကိုယူတာမဟုတ်ပဲရေစွမ်းအင်ကိုလက်စစ်စွမ်းအင်လုတ်တာလို့ပြောကျင်ကြပါတယ်။ဒါပေမဲ့ဒါဟာမြစ်ရေကိုပိတ်ပြီးရေလောင်ကန်လုပ်ရတာမဟုတ်ရေမွေ့ပိုပြန်တဲ့အတွက်ရေကားတာကြီးတွေကြောင့်မြစ်ရေကုန်မသွားဘူးဆိုတဲ့စကားဟာမှန်မှန်ကန်တဲ့အကြောင်းအမေရိကန်ပြည်ထောင်စုအခြေစိုက် Earth Policy ဆိုတဲ့မြေယာရေးရာမူဝါဒအဖွဲ့ထူထောင်တဲ့သဘာဝပတ်ဝန်းကျင်ရေးရာဆန်းစစ်သူ Lester Brown ကPlan B Rescuing a Planet Under Stress and the Civilization in Trouble ဆိုတဲ့ဖြစ်စည်းမှုတွေနဲ့ပြဿနာကြုံတဲ့မြို့ပြရင်ကျေးမှုအောက်ကြောက်နေတဲ့ကမ္ဘာကိုကယ်တင်ခြင်းဆိုတဲ့စာအုပ်မှာစောရကတက်ထားပါတယ်။မိုးနေပြီး၆သွေးတဲ့ဒေသဒါမှမဟုတ်မိုးမနေတဲ့ဒေသတွေလိုရင်မွေပြန်နှုံးမြင့်တဲ့နေရာတွေမှာရေလောင်ထားတဲ့ပမာဏရဲ့ဆယ်ယောက်ကိုင်းနှုန်းဟာရင်မွေပြန်လို့ရေတွေနှစ်ဆင့်ဆုံးရှုံးရတယ်လို့တွက်ချက်ပြပါတယ်။ရေကာတာကြောင့်ငါလုံငန်းထိခဲ့မဲ့အကြောင်းမပြောသေးပဲရေလက်စစ်ထုတ်လုပ်ဖို့လိုအပ်များလာတာနဲ့ကမ္ဘာရေအသုံးကပြီးခဲ့တဲ့နှစ်90အတွင်းသုံးဆတိုးလာတဲ့အတွက်ရေကားတာတွေဆောက်ရေတွေလွှဲယူရတဲ့ရလအဖြစ်မြစ်ကြောင်းတွေရေနှင်းသွားပြီးတချို့မြစ်တွေကောကုန်တဲ့အထိဖြစ်သွားရပြီလို့လည်းပညာရှင်ကပြောပါတယ်။မြစ်တွေရေနှင်းသွားတဲ့အခါလူနဲ့သရစ္ဆန်တွေရေကထုတ်လုပ်ပေးတဲ့သီးနှံစိုက်ပျိုးရေးအခက်ကြုံမှာမို့ကမ္ဘာစားနပ်ရေကဖူလုံရေးကိုထိခိုက်မယ်လို့ဟောကိန်းနဲ့ထုတ်ထားပါတယ်။မြကြောင်းနေတိမ်ငုံရင်ရေချောင်းသွားလာရေးခက်ခဲပြီးကုတန်းရောင်းဝယ်ရေးလုပ်ငန်းတွေဒုက္ခရောက်ကုန်မယ်လို့လည်းပြောပါရယ်။တခုရေကျမ်းမာရေးအတွက်ရေကမရှိရင်မဖြစ်တာမို့ရေကောင်းရေသတ်မရရင်လူကျမ်းမာရေးပါလာပြီးအကျိုးသက်ရောက်မယ်လို့လည်းခန့်မှန်းပါရယ်။သဘာဝသင်ယံစာတရီတဲ့ရေဟာအထူးအရေးပါပြီးအခြေခံကြတာမို့ပညာရှင်တွေဟာရေနံစစ်ပွဲထက်ဆိုးမဲ့ရေစစ်ပွဲတွေဖြစ်လာမှာကိုလည်းစိုးရိမ်နေကြပါရယ်။ရေကိုရွှေလိုပဲတမိုးထားတဲ့အစ္စရေးနိုင်ငံဟာရေစီမံခန့်ခွဲရေးစနစ်ကိုလူငယ်တဲ့နှစ်90လောက်ကပဲကျိုးပြီးတော့တွက်ချက်စီစဉ်ထားပါတယ်။မြန်မာနိုင်ငံမှာတော့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရဟာဒီဂျုံလတဲမှာပဲအမျိုးသားအစ်စ်ရေအရေးမြင့်ကော်မတီဖွဲ့စည်းလိုက်ပါတယ်။ဦးသိန်းစိန်အစိုးရလက်ထက်တုန်းကလည်းမျိုးသားရေအရေးမြင့်ကော်မတီဖွဲ့စည်းခဲ့ပြီးပညာရှင်တွေပါပါဝင်ပါတယ်။ဦးသိန်းစိန်အစိုးရလက်ထက်မှာပညာရှင်တွေတင်ပြတဲ့အတိုင်းလက်လျောခဲ့တဲ့တာတကရှိတယ်လို့ငင်းစားဆင်မြောင်းအင်ဂျင်နီယာဦးချိုချိုကပြောပြပါတယ်။
လုံးဝစစ်စစ်တမ်းရရပါတယ်။ဖယ်ဂျီယားရေတော့တရားရည်ထဲမှာလူအပ်တယ်14ဦးနဲ့ပြည်ကြောင်းကိုထိမ့်သိမ့်မယ်ဆိုရင်လောက်တာဟုတ်။ဝိုင်းပြောခံရလိုက်ကြတာမလို့ဖြစ်တော့
ဘူး။ဦးသိန်းစိန်ဝင်းကြီးချုပ်ဘောဝကတဲ့ကစတင်လာတဲ့ ARI မြို့စုံစီမံကိန်းအကောင့်ထက်ပေါ်သိမ့်မသိမ့် Bangkok Biodiversity and Natural Conservation Association ဆိုတဲ့ဇီဝမျိုးစုံမျိုးကွဲနဲ့သဘာဝထိမ့်သိမ့်ရေးအသင်းကလစ်လာတယ်လို့အရင်အစိုးရလက်ထက်မှာလက်ရှိဝင်းကြီးလုတ်ခဲ့တဲ့ဦးစော်မင်းကကြေညာပါတယ်။ARI မြို့ဆောင်ရေကားတာစီမံကိန်းလုတ်သိမ့်မသိလစ်လာတင်ပြခဲ့တဲ့ဒီဘန်ကာအဖွဲ့ဝင်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပညာရှင်တူဖြစ်တဲ့ဦးညုံမောင်ပြောပြတာကတော
့ဒီနေရာမလုတ်သိမ့်တဲ့နေရာမလုတ်ဖို့ရကျွန်တော်တိုက်တွန်းထားပါမြို့ဆောင်နေရာကိုနောက်ပြီးတော့မေခဘက်မှာကျုံးမဲ့ဆယ်ငါးခုကိုလည်းတစ်ခုနဲ့တစ်ခုနဲ့ကတ်နေတဲ့အတွက်တီအိုရီရတော့ဆယ်တစ်ခုနဲ့တစ်ခုနဲ့ဟာကီလို100ဒါမှလို့ရှင်မိုင်60ကိုရပါမယ်ဒါမှသူတို့က dissolve oxygen concentration ဆိုတာတဘာဝတိုင်းရှိမှာ DOC လို့ခေါ်တာအဲ့လိုမဟုတ်ဘဲနဲ့ဆယ်တစ်ခုတစ်ခုနဲ့ကတ်နေလို့ရှိရင်အဲ့ဒီ DOC ကယော့ကျသွားပြီးတော့အထဲမှာရေထဲမှာငါးအပါဝင်တက်ရှိနေတာမနေနိုင်ဘူးဖြစ်ကုန်အဲ့ကြောင့်မို့မေခအပေါ်မှာရှိတဲ့ဆယ်ကိုလည်းအရေးအတွက်လျှော့ချပြီးတော့တစ်ခုနဲ့တစ်ခုနဲ့ကိုကီလိုတရာကွာတဲ့ဒီ site ကိုပြန်ပြီးရွေးချယ်မှာဖြစ်မယ်လို့ကျွန်တော်ဖော်ပြထားပါတယ်မြေဆုံကတော့လုံးဝမလုပ်တင်ပါဘူးလို့ကျွန်တော်ကောက်ကွက်ထားပါတယ်နောက်ဘာပဲလုပ်တာဆိုရေကတာရဲ့အပေါ်ဘက်ပေါ့နော်ကျွန်တော်တို့ upstream ခေါ်တာပေါ့ upstream ပဲကျွန်တော်လုပ်တာသို့တော့ဆယ်ပိတ်တယ်ဆိုလို့ရှိရင် downstream impact ကလည်းရှိပါမယ် downstream impact ကိုလုပ်မထားပါဘူးမြစ်ဆုံကတော့မလုပ်တဲ့နေရာဖြစ်တယ
်ပညာရှင်တွေကန့်ကွက်တဲ့ကြားက ARI မြညာမှာခြေပွေရေကတာကလက်ပတ်နေပြီး ARI မြစ်ဆုံရေကတာစီမံကိန်းပြန်ဆဖို့တရုတ်နိုင်ငံကအမျိုးမျိုးကြိုးပမ်းနေတာပါရခိုင်ပြည်နယ်တန်တွင်းမြို့မှာပုံမှန်အတိုင်းဆိုရင်3-4နှစ်နေမှတစ်ချိန်လောက်ခြေတလုံးမြုပ်ရုံရေကြီးတတ်ပေမဲ့2000ပြည့်လွန်နှစ်အစောပိုင်းမှာတထေးရေကတာပြီးသွားချိန်ကဆလို့နှစ်စဉ်ရေကြီးတယ်လို့ပြောကြပါတယ်။ဒါကိုဥချွချိုတို့လိုဆက်မြောင်းအင်ဂျင်နီယာတွေဟာအမေရိကန်သဘာဝပတ်ဝန်းကျင်ပညာရှင် Lester Brown ပြောတဲ့အတိုင်းရေကတာကိုအကောင့်ဘက်ကရှုမြင်ပါတယ်။
မာရေကတာလို့ရေကြီးရတတ်တာပါဗျာ ဒီကရာလို့ရင်မကြည့်အောင်ပူတော့တက်တာတော့မှာတခုကြီးလေငါ operation မမှန်လို့လေအဲရေးကြည့်တာဖြစ်နိုင်တယ်တကယ်တကယ်ရေးကြည့်ရတယ်ကိုတားဖို့တော့မှာကဘာမှာ damage စောင့်ရရလေ
ရေကာရာပြည်ရဲ့ကောင်းကျိုးဆိုးကျိုးကိုကွဲကွဲပြားပြားသိတာမို့ AR မြို့ဆောင်ရေကာရာစီမံကိန်းကိုတော့ဘင်္ဂါကပညာရှင်ဥညုံမောင်လိုပဲဥချွချွက
တရားရေးကျေးဆောင်စီမံကိန်းတော့လုံးဝမလုပ်သင့်ဘူး။ဘာလို့လဲ။ဘာအကျိုးဆက်လုပ်တာလဲ။အကျိုးနဲ့ပြည့်တဲ့ရှင်လို့ရေးပြတာများတယ်။အကျိုးကနည်းတယ်။ကျိုးမရှိမှုရှိရရှိတယ်။ဒါပေမဲ့ကျေးဇူးလိုရင်လို့ရေးတခြားကျေးဇူးရှိတယ်။ဒါလည်းကျောင်း alternative ပဲရှိတယ်။အဲ့ဒီလေလို့ရမှာဗျ။ဟိုမြို့ဆောင်ကိစ္စကတော့ကျွန်တော်ပြောရရင်ဖွင့်လို့ရတယ်။ဒီဥကအရင်ဆိုးရတဲ့ဆက်မှာဟာဒီကျေးဇူးဆိုတာကျွတ်တော်တွေလည်းမဖြစ်ခင်ကျမတာခင်းမှာအပြည့်စွလို့သွားလုံးဝကြောင်ကျကျလို့ရပဲဘာလို့လဲသူ2000နဲ့5000နဲ့မှလမ်းပြူ feasibility study လုပ်တယ်ပြီးတော့နည်းနည်းကျမအာနာခွန်နဲ့ဟိုလေဘရော2000နဲ့မှအဲ့ဟိုစာချုပ်ပြတယ်ဒီလောက်ကြီးရဲ့မြန်မာပြည်မှာလုပ်တဲ့စမန်စီမံကိန်းကြီးကိုနည်းနည်းတွင်လုပ်တယ်ဆိုတော့ဘယ်လုံးမဖြစ်နိုင်ဘူ
းစစ်အစိုးရလက်ထက်ကအမွေကိုလက်ရှိအစိုးရကစက္ကန့်နေရတဲ့ဖြစ်ရတွေတဲ့ERV မြို့ဆောင်စီမံကိန်းကရှေ့တန်းကပါဝင်နေပါတယ်။ခုအစ်ထပ်ဖွဲ့စည်းလိုက်တဲ့အမျိုးသားအဆင့်ရေအရင်းမြစ်ကော်မတီဟာရေဘက်ဆိုင်ရာပညာရှင်အဖွဲ့ဖွဲ့စည်းဖို့ရှိပါတယ်။အဲ့ဒီကပညာရှင်တွေအခန်းကဏ္ဍကိုအလေးထားမထား ERV မြို့ဆောင်ရေကာတာစီမံကိန်းကအပြည့်ပေးနိုင်မယ်ရှိပါတယ်ရှင်။